မေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလစ်ခရိုင်ကာလ်ဗာစီတီမြို့မှာရိုဟင်ဂျာခေါင်းဆောင်တွေစုဝေးပြီးမြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေသောလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာညီလာခံလို့အမည်ပေးထားတဲ့ဆွေးနွေးပွဲတစ်ခုကိုမြန်မာစံတော်ချိန်ဒီနေ့တနင်္ဂနွေနေ့မနေ့၈ :00 ကမှကျင်းပဖို့ရှိပါတယ်။မြန်မာရိုဟင်ဂျာများအသင်းဥက္ကဋ္ဌဦးထွန်းခင်ကလူမျိုးတုံးတပ်ဖြတ်မှုတွေပြုလုပ်ခဲ့မှုအတွက်တမတော်တာဝန်ရှိသူတွေကိုအရေးယူဖို့ဒီကနေ့သူတို့ဆွေးနွေးမယ်လို့ပြောပါတယ်။
စစ်ဘုံရှုံးကြီးမြောင်းလိုက်အပါဝင်မြန်မာကထိပ်ပိုက်ကဘုံရှုံးကြီးတွေကိုနိုင်ငံတကာရဇဝမှုခုံရုံးကိုအမြန်ဆုံးနည်းနဲ့ဘယ်လိုလုပ်လို့ရမလဲပြီးတော့ရှေ့ဆက်ပြီးနိုင်ငံတကာကလည်းဘယ်လိုထောက်ခံမှုရလာမလဲဒါကိုကျွန်တော်တို့ဆက်ပြီးလုပ်သွားမယ်နောက်တစ်ခုကလူဝင်ကြတွေဒုက္ခသည်တွေရဲ့ဘဝကိုမြင့်တင်ဖို့ကျွန်တော်တို့အရေးကြီးတယ်အထူးသဖြင့်ဒုက္ခသည်စခန်းမှာတသင်းနီးပါးသောလူဝင်ကြတွေအခုရောက်ရှိနေပြီကျွန်တော်တို့ site survivor လို့ခေါ်တဲ့လူမျိုးတို့တက်ဖြစ်မှုကနေလွမြောက်လာတဲ့ဒီ victim တွေကိုကျွန်တော်တို့ဘယ်လိုမျိုးသူတို့ပညာရေးလူမှုရေးကျဲမာရေးဘယ်လိုသူတို့ကိုမြင့်တင်ပေးလို့ရမလဲနိုင်ငံတကာကနေ support ကအများကြီးလိုတယ်ပြီးတော့နိုင်ငံတကာကိုပြောပြပြီးတော့ဒုက္ခသည်တွေရဲ့ဘဝကိုမြင့်တင်ပေးဖို့ကျွန်တော်တို့လုပ်သွားမယ်ပြီးတော့တကယ်လို့သာ repatriation လုပ်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကနေမြန်မာပြည်ကိုသွားမယ်သူတို့နိုင်ငံတကာအကာအကွယ်ရှိဖို့လမ်းကြောင်းတစ်ခုကျွန်တော်တို့ရှာမယ်အဲ့ဒါကို American Britain PNP EU Turkey Malaysia ဒီလိုနိုင်ငံတွေပေါင်းပြီးတော့အစည်းအဝေးတစ်ခုလုပ်ပြီးတော့လူဝင်ကြတွေကိုပြည်တွင်းမှာအကာအကွယ်ပေးဖို့နည်းလမ်းတစ်ခုရှာဖို့အရေးကြီးတယ်ဆိုတဲ့အကြောင်းဒီမှာကျွန်တော်ပြောဖို့ရှိပါတယ်
။ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ရဝင်ကြ9သိန်းနဲ့တခြားမြန်မာပြည်ကတိုင်းရင်းသားတွေကိုအကာအကွယ်ပေးဖို့လည်းနည်းလမ်းရှာကြမယ်လို့ပြောပါတယ
်။ရခိုင်ပြည်နယ်မှာရှိနေတဲ့ဒီရဝင်ကြတွေဒီနေစီနဲ့အမျှလူမျိုးလုံးတက်ဖြတ်မှုကိုအခုထိစက်ပြီးခံနေရတော့မယ်။ဒီရိုဟင်ဂျာကျွန်တော်တို့လူမျိုး9သိန်းကျော်ကိုဘယ်လိုလိုနိုင်ငံတကာကနေအကာအကွယ်ပေးတဲ့လမ်းကြောင်းတစ်ခုလုပ်လို့ရမလဲအဲနောက်တစ်ခုကျတော့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့တိုင်းရင်းသားညီကောင်မောင်နှမတွေရခိုင်ကရှင်ရှင်ကရင်ချမ်းတိုင်းရင်းသားညီကောင်မောင်နှမတွေနေစီနဲ့အမျှနေပေါင်းများစွာရှိနေပါပြီအဲ့ဒီ plus resistance က impunity လို့ခေါ်တဲ့သူတို့အနည်းနဲ့ဘလောက်ပဲရဇဝမှုကျူးလို့သူတို့ကလွတ်သွားတယ်အဲ့ဒီအတွက်ကြောင့်ဒီစစ်တပ်ဗိုလ်ချုပ်ဦးကြီးပြောင်းလဲအပန်းဝင်ထိပ်သိမ်းတာကောင်းဆောင်တွေကိုအရေးယူမှဖြစ်မယ်ဆိုတဲ့ဟာနဲ့ကျွန်တော်တို့နိုင်ငံတကာကမှရှိနေတဲ့တိုင်းရင်းသားညီကောင်မောင်နှမတွေနဲ့စုစည်းပြီးတော့လေရှစ်ဆက်ပြီးတိုက်ပွဲဝင်ရမယ်ဆိုတာကျွန်တော်ပြောချင်ပါတယ
်ဒီပြည်ပခါမှာဒေါအောင်ဆန်းစုကြည်ကိုဖိအားပေးခြင်းအပြင်ဒီမိုကရေစီပြောင်းလဲရေးလုပ်ငန်းစဉ်ကိုမထိခိုက်နိုင်ဘူးလားလို့ RFA ကမေးခဲ့ပါတယ
်မြန်မာနိုင်ငံကအခုရဇဝတ်မှုကျူးလွန်နေတဲ့စစ်တပ်ရဇဝတ်ကောင်တွေအုပ်ချုပ်နေတဲ့နိုင်ငံဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကဘာတစ်ခုမှလုပ်လို့မရဘူးပြီးတော့ဒေါအောင်ဆန်းစုကြည်ကသူတို့ကာကွယ်ပေးနေတယ်အဲ့ဒီအတွက်ကြောင့်ဒေါအောင်ဆန်းစုကြည်ကတစ်ဖက်မှာတာဝန်ရှိနေတယ်စစ်တပ်ကတလောက်ထိလူတွေကိုမထရရရဆက်ဆက်တပ်ဖြတ်နေတဲ့လူကလေးတွေကိုပြအရှင်လက်လက်မိရှို့တယ်အသက်ကြီးတဲ့လူအိုတွေကိုလည်းအရှင်လက်လက်မိရှို့လိုက်တယ်မိန်းကလေးတွေကိုမတင်းကြည့်တယ်ဒါတွေကိုဒေါအောင်ဆန်းစုကြည်ကမဖြစ်ပါဘူးဆိုပြီးတော့ဘာတစ်ခုမှအကာအကွယ်ပေးမှုမရှိဘူးဗျတိုင်းငံတော်ကိုအုပ်ချုပ်တယ်ဆိုရင်တာဝန်ခံမှုတာဝန်ယူမှုတော့ရှိရမယ်
ICC ကိုလွှဲပြောင်းရေးအတွက်လုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့ရုရှားကဗီဒိုအာနာသုံးဆွဲနိုင်တဲ့အချက်ကိုလည်းဘယ်လိုသဘောထားသလဲလို့ဦးထွန်းခင်ကိုကျွန်တော်မေးခဲ့ပါတယ
်။အမေနဲ့မင်ဘာမဟုတ်ရင်လည်းတရှု Security Council မှာဒီလို Member ရှိရင်လည်းဆိုက်ထုတ်ထားတဲ့ဆိုရတဲ့ဘွဲကမြန်မာဆိုရကိုတရားစွဲလို့ရပါတယ်ခင်ဗျ။အဲ့ဒီလိုင်းကြောင့်လည်းအများကြီးရှိတယ်။နိုင်ငံတကာကနေကုလသမဂ္ဂလုံခြုံရေးတက်ဖြစ်ဖြစ်တခြားဘာလဲရှိလဲအမေရိကအင်္ဂလိပ်ပြင်သစ်တာကီမလေးရှားဒီနိုင်ငံတွေကျွန်တော်တို့နိုင်ငံတစ်ခုကဥဆောင်ပြီးတော့ရိုဟင်ဂျာတွေကိုအကာအကွယ်ပေးမဲ့ system တစ်ခုကိုရှားဖို့အရေးအကြီးကြီးတယ်မြန်မာဆိုရကိုလည်းဖိအားပေးမဲ့တစ်ဖက်ကနိုင်ငံတကာအကာအကွယ်ပေးရမယ်လမ်းကြောင်းတစ်ခုကိုလည်းရှားမယ်ဒီလိုမှပဲကျွန်တော်တို့ရိုဟင်ဂျာတွေကစစ်တပ်မတင်းတက်အောက်ကနေကျွန်တော်တို့လွတ်မြောက်ဖို့ရှိတယ
်မြန်မာအမေရိကန်မွတ်စလင်အစည်းအရုံးကကြီးမှုကျင်းပတဲ့အဲ့ဒီညီလာခံကိုရခိုင်ပြည်နယ်ရိုဟင်ဂျာသမ္မတဥက္ကဋ္ဌဒေါက်တာဝါကာဦးတင်းကြံခိုင်ဖွံ့ဖြိုးရေးပါတီကရိုဟင်ဂျာလွှတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်နဲ့တန်းတူညီမျှအခွင့်အရေးလှုပ်ရှားမှုအဖွဲ့ခေါင်းဆောင်ဦးထေးလွင်ဦးစသူတို့လည်းတက်ရောက်နေပါတယ်ခင်ဗျာ